မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူကိုယ်စားလှယ်တွေအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားအရေးဆိုင်ရာအမေရိကန်အစုကိုယ်စားလှယ်ဆမ်ခင်နဲ့တောင်ကိုရီးယားငြိမ်းချမ်းရေးကိုယ်စားလှယ်နိုကီယူဒုတ်တို့ဟာဂျပန်နိုင်ငံရဲ့အာရှနဲ့အိုရှန်နီးယားဒေသဆိုင်ရာညွှန်ကြားရေးမှူးတကီဟီရိုဖူနာကိုရှိနဲ့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားနဲ့မြောက်ကိုရီးယားအနေနဲ့တာဝဲပစ်ခရုမစိုင်းဒုံးကျည်ထပ်မံအဆင့်မြင့်ထုတ်လုပ်နိုင်ပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့စနေနေ့တနင်္လာနေ့တွေကကြေညာခဲ့ပါတယ်။မစိုင်းဒုံးမြလက်နက်ဟာအဝေးရင်းပယ်ရင်းစနေနေ့ပြင်းမှတ်ရှိတဲ့နေရာကိုပြန်တန်းနိုင်မှာဖြစ်ပြီးမစိုင်းကာဝေးရေးရေဒါတွေကိုရှောင်ရှားနိုင်တဲ့အထိအနိုင်ပြန်တန်းနိုင်လို့ဆိုပါတယ်။လက်နက်ကျွမ်းကျင်သူဒုတိယတတိယပြောကြားချက်အရကတော့ဒီမြောက်ကိုရီးယားရဲ့မစိုင်းဒုံးမြဟာအမေရိကန်ထုတ်โทมาฮอคဒုံးမြန်နဲ့တူတယ်လို့ဆိုပါတယ်နျူကလ িয়ার လက်နဲ့တပ်ဆင်ပစ်ခတ်လို့ရပြီးကီလိုမီတာ1600မိုင်1000နီးပါးပစ်ခတ်နိုင်တယ်လို့ဆိုပါတယ်